မြန်မာနိုင်ငံမှာမကြခင်ပြဋ္ဌာန်းမှုရှိနေတဲ့နိုင်ငံခြားယင်းနှိမ့်ညွတ်မှုဥပဒေဆိုင်ရာဒီဥပဒေတရက်ကိုပြင်ဆင်ရေးဆွဲနေတာမှာအရင်ကနေမတူတဲ့ပွင့်လင်းမြင်သာတဲ့ဆွေးနွေးအကြံပြုမှုတွေနဲ့သတင်းမီဒီယာတွေမှာထုတ်ပြန်ပြောဆိုတာတွေရှိခဲ့တဲ့အတွက်တင့်လျော်တဲ့ဥပဒေတရက်ဖြစ်လာနိုင်တယ်လို့စီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်။ပြောင်းလဲလာတဲ့အခြေအနေနဲ့ကန့်ညီတဲ့ဥပဒေတရက်ဖြစ်ဖို့မှာဘယ်လိုအချက်တွေကိုအဓိကထည့်သွင်းနေမှာလဲ။ဆက်သွဲစုံစမ်းထားတဲ့မခင်ဖြူထွေးကဆက်ပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ဒီစက်တင်ဘာလတည်းမှာထွက်ပေါ်လာဖို့ရှိနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံခြားယင်းနှိမ့်ညွတ်နယ်မှုဆိုင်ရာဥပဒေဟာမြန်မာနိုင်ငံသားစီးပွားရေးလုပ်ငန်းရှင်တွေနဲ့ပြည်သူလူထုအများစုကိုအကျိုးပြုနိုင်မဲ့ဥပဒေတရက်ဖြစ်လာမှာပါလား။ဒီဥပဒေမူကြမ်းရေးဆွဲတဲ့နေရာမှာတက်ကြွနားလည်သူတွေဘလောက်ထိထက်ထက်ဝင်ဝင်ပါဝင်နိုင်ခဲ့ပြီးဖွင့်လင်းမြင်သာမှုဘလောက်ထိရှိနိုင်မလဲဆိုတဲ့အပေါ်မှာတော့စီးပွားရေးပညာရှင်ဦးစောဦးကအခုလိုသုံးသပ်ပါတယ
်။ကျေးဇူးပါတော့လေတော်တော်ကြီးကိုခက်တဲ့ဝင်ဝင်ဆွေးနွေးခွင့်ရတာပေါ့နော်ဒီတဲ့တဲ့နဲ့ဆွေးနွေးလာနိုင်တဲ့အနေအထားဖြစ်တာပေါ့နော်အဲတချို့တော့ဒီဥပဒေဆိုင်ရာအချက်လက်တွေနဲ့နောက်ဆုံးအခုကြောင်းလဲနေတဲ့အခြေအနေတွေပေါ်မှာတော်တော်လေးကိုကျွန်တော်တို့ကတောင်ပေါင်းဆောင်ကနေပြီးတော့အာကြည့်ပြီးတော့အာဝိုင်းဝန်းဆွေးနွေးဆုံးဖြတ်တော့မှာပဲအခုလိုအကြီးကြီးတဲ့ FBI လိုဥပဒေမျိုးဟာပိုပြီးကောင်းတဲ့ဥပဒေတွေဖြစ်လာနိုင်တာပေါ့လေဒီလိုဥပဒေမျိုးကြတော့ဒါမြန်မှုထက်ပိုပြီးကောင်းမှုလိုတယ်ဆိုတော့အချိန်နေရောက်လာတဲ့အခါကျတော့လည်းအခုရွှေမဲထွတ်တော်ထဲမှာလည်းဒါနဲ့ပတ်သက်ပြီးအတော်ကြီးကိုဆွေးနွေးနေကြတယ်မီဒီယာပေါ်ကလည်းဒါကိုတော်တော်ဆွေးနွေးနေကြတယ်ဒီကျွန်တော်တို့ကလည်းတတ်နိုင်တဲ့ဘက်ကငန်းမုံအကြံပြုဆွေးနွေးနေတယ်ဆိုတော့ဒါတော်တော်ကိုကောင်းမွန်တဲ့ဒီရလာတစ်ခုပေါ့နော်ဒီဥပဒေတစ်ခုအကြောင်းပြုပြီးတော့ဒီလူများပါဝင်ဆွေးနွေးကြရတဲ့ဥပဒေပြုတဲ့ process တစ်ခုဖြစ်လာတာတော့ဒါကျွန်တော်အမှန်တမ်းမှအားရကျဉ်းနှံ့မိပါတယ်
။အခုလိုမျိုးအားရစရာကောင်းတဲ့ဥပဒေကောင်တစ်ခုဖြစ်လာနိုင်တယ်လို့ဆိုပေမဲ့လည်းတချို့ပိုင်းတွေမှာကုတက်ပို့ပြီးတော့ကောင်းအောင်လုပ်နိုင်ပေမဲ့အားနည်းချက်တချို့ရှိနေတယ်လို့လည်းဦးစောဦးကထောက်ပြပါတယ်။ဘလို့အားနည်းချက်မျိုးပါလဲ
။ဒီ technology transfer အပိုင်းကျွန်တော်တို့ဤပညာကိုကျွန်တော်တို့ပေါ်ပို့ပြီးတော့ဒီကျွန်တော်ရဲ့လုပ်သမားတွေရဲ့ကြွမ်းကျင်မှုကိုမြင့်လာအောင်ကူညီပေးတဲ့အစီအစဉ်မျိုးကူညီပေးတဲ့အပိုင်းတွေကိုဘလို့မဲလုံးပေးပြီးမလဲဆိုတဲ့အနေအထားမှာကျွန်တော်တို့မှာဒီတိတိကျကျပြဋ္ဌာန်းထားခြင်းမရှိပါဘူးအဲ့တော့ကျွန်တော်တို့ကဘလို့ပဲလို့ပြောထားသလဲဆိုတော့ကမ်ပတ်ချက်တွေနဲ့ပဲကျွန်တော်တို့ဥပဒေနဲ့တိုင်ထားတယ်ဆိုတဲ့သဘောပေါ့နော်အခုခေတ်ကဒီဈေးကွက်ရှိသွားရင်မှဥပဒေနဲ့တိုင်တယ်ဆိုတဲ့ချက်ကဥပဒေရဲ့ account တွေထုံမှုအပိုင်းကအားကောင်းရင်တော့အရင်အကြည့်ရမယ်လေဥပဒေကရေကိုလိုက်နာနိုင်တဲ့အချက်တွေကအားနည်းနေကြတယ်ဆိုလဲဥပဒေကိုချိုးဖောက်တဲ့ပုံစံတွေဖြစ်သွားနိုင်တဲ့အနေအထားတွေလည်းရှိပါတယ်အဲ့တော့ဥပဒေကကန့်တတ်ထားတယ်ကာကွယ်ထားတယ်ချုပ်ကန့်ထားတယ်ဆိုတာထဲဥပဒေကဘယ်ဟာကိုကျွန်တော်တို့အကူအညီပေးနိုင်တယ်ဘယ်ကိစ္စတွေတော့ဖြင့်ပို့ပြီးတော့တောင်းအားပေးနိုင်တယ်ကူညီပေးနိုင်တယ်ပံ့ပိုးပေးနိုင်တယ်ဆိုတဲ့ facilitation အနေအထားမျိုးဖြစ်အောင်ဆင်းလာပြီးတော့ဆွဲမယ်ဆိုရင်ဒီအခုဖြစ်ခုခါနဲ့ဆိုရင်ပို့ပြီးတော့အန်ဂက်ဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ
်။စီးပွားရေးပညာရှင်ဦးစောဦးဖြစ်ပါတယ်။အခုနိုင်ငံခြားယင်းနှိမ့်ညွတ်မှုဆိုင်ရာဥပဒေတရရေးဆွဲတဲ့နေရာမှာကမ္ဘာဗန်နဲ့ဒီနိုင်ငံတကာငွေကြေးရပုံငွေအဖွဲ့တို့လိုနိုင်ငံတကာဗန်နာရေးဆိုင်ရာအဖွဲ့အစည်းတွေကလည်းဒီဥပဒေမူကြမ်းရေးဆွဲတဲ့နေရာမှာအကြံဉာဏ်ပေးတာတွေရှိခဲ့တယ်လို့ဦးစောဦးကပြောပါတယ်။အခုလိုနိုင်ငံတကာကအကြံပေးမှုတွေနဲ့စီးပွားရေးနဲ့ဥပဒေပိုင်းဆိုင်ရာတက်သည့်ပညာရှင်တွေပါပါဝင်ဆွေးနွေးပြီးတော့ရေးဆွဲထားတဲ့ဒီဥပဒေတရဖြစ်တာကြောင့်မလို့နိုင်ငံသားအများစုအတွက်အကျိုးရှိနိုင်တယ်လို့သုံးသပ်ပြောဆိုနေကြတဲ့ဒီနိုင်ငံသားယင်းနှိမ့်ညွတ်မှုဆိုင်ရာဥပဒေတရကိုတော့မကြခင်ရက်ပိုင်းအတွင်းမှာတရားဝင်ပြဋ္ဌာန်းနိုင်ပွဲရှိနေပါတယ်။ပထမဆင့်ပါလီမန်လွှတ်တော်မှာဆွေးနွေးအတည်ပြုရမှာဖြစ်တယ်လို့အဲ့ဒီနောက်သမ္မတကလက်မှတ်ထိုးအတည်ပြုရင်တော့ဒီဥပဒေတရားဝင်ဖြစ်လာမှာဖြစ်ပါတယ်ရှင်။